အမေရိကန်ပြည်အောင်စုမှသမ္မတရွေးကောက်ပွဲလက်ရှိသမ္မတဘရက်အိုဘားမာပြန်ပြီးတော့အနိုင်ရတဲ့အတွက်မြန်မာနိုင်ငံနဲ့အမေရိကန်ဆက်ဆံရေးအရှိန်ကိုပို့ပြီးတော့တိုးမြင့်သွားမယ်လို့ယုံကြည်ကြောင်းသမ္မတရုံပြောရေးဆိုခွင့်ရှိသူက VOE မြန်မာပိုင်းကိုပြောကြားသွားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းသမ္မတအိုဘားမာအစိုးရအသစ်အနေနဲ့မြန်မာနိုင်ငံကအပြောင်းလဲတွေလမ်းလွဲမသွားရအောင်လို့ကူညီလိမ့်နိုင်မယ်လို့မျှော်လင့်ပါတယ်။အခုလိုမျိုးမစ္စတာအိုဘားမာသမ္မတဖြစ်နေပြန်ပြီးတော့ရွေးခံရတဲ့ပုံမှာမြန်မာနိုင်ငံနိုင်ငံရေးလူမှုရေးစီးပွားရေးနယ်ပယ်ကတုံ့ပြန်မှုတွေကိုတော့ဘန်ကောက်ရုံးကမတ်ဆူမြတ်မွန်ကစူးစီးပြီးတော့တင်ပြပေးပါအောင်ရှင
်။အမေရိကန်ပြည်ထောင်စုမှာအင်္ဂါနေ့ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဘရက်အိုဘားမာကဒုတိယသတ်တမ်းအနိုင်ရရှိခဲ့တာကိုမြန်မာနိုင်ငံသမ္မတရုံးကကြိုဆိုပါတယ်။မြန်မာနဲ့အမေရိကန်နှစ်နိုင်ငံကြားဆက်ဆံရေးပိုပြီးတော့ကောင်းမွန်တိုးတက်ဖို့မျှော်လင့်တယ်လို့လည်းသမ္မတရုံးညွှန်ကြားရေးမှူးဦးစော်ထေးက VOA မြန်မာပိုင်းကိုပြောပါတယ်
။ဥပမာရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒသည်သူတို့ဘိုင်းပါတီနာဆပ်ပို့ပေါ့နော်။ပါတီနီယလုံးရဲ့ဟိုအထောက်ခံမှုနဲ့ဟိုယူပြီးရယူပြီးဆောင်ရွက်နေတာဖြစ်တဲ့အတွက်ကြောင့်တကြောင်ပေါ့နော်။အခုမြင်တွေ့ရတဲ့အခင်းအကျင်းရပေါ့။ House မှာရောကျွန်တော်စီးနိုင်မှာရောဒီဟာလေးနေသားကြည့်ရင်တော့ကျွန်တော်တို့နိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုဟိုဆက်ဆံရေးမြင့်တဲ့ဆောင်ရွက်မှုကအခုအိုဘားမားပြန်အနိုင်ရရှိတဲ့အတွက်မူလရရှိထားပြီးအချိန်တွေကောင်းနေပုံမူတည်ပြီးတော့အချိန်ကိုပိုပြီးမြန်မာလာဖို့တော့ယုံကြည်ထားပါတယ်
အိုဘားမားအစိုးရနဲ့တိစောက်ထားတဲ့နားလည်မှုတွေကြောင့်မြန်မာနိုင်ငံကပြုပြင်ပြောင်းလဲမှုတွေမှာအမေရိကန်ကဆက်ပြီးတော့ကူညီအားပေးသွားလိမ့်မယ်လို့လည်းယုံကြည်တယ်လို့ဆိုပါတယ
်ကျွန်တော်တို့ယုံကြည်ပါတယ်အခိုင်အမာယုံကြည်ပါတယ်ယုံကြည်ပါဖြစ်လို့လဲဆိုတော့ဒီ Obama administration เนี่ยကျွန်တော်တို့ဘက်ကဆိုတော့လွတ်တော်ပေါ့နော်အစိုးရရောဒီဂျန်နဲ့ဒီမိုကရက်တစ်အင်အားစုတွေရောအကုန်လုံးเนี่ยထိတွေ့ဆက်ဆံနေတဲ့အချိန်မှာလောလောဆယ်ကျွန်တော်တို့အပြန်အလှန်နားလည်မှုတွေတော်တော်များများတည်ဆောက်ထားနိုင်ပါပြီအဲ့လိုပဲအပြန်အလှန်ယုံကြည်မှုတွေဟိုခိုင်မာလာပြီးတော့ပူးပေါင်းဆောင်ရွက်မှုတွေပို့ပြီးတော့မြင်မာလာဖို့မှန်းပြီးတော့ဆက်ဆံရေးအချိန်တွေကဟိုမြင့်တယ်ဖို့ကြည့်မှန်းထားပါတယ်အဲ့ဒီအချိန်မှာဒီအမေရိကန်ဆိုရဖက်မှာအုပ်ချုပ်ရေးကဥပမာသမ္မတအိုဘားမားဟိုအစားတခြားတယောက်မစ္စရွန်နီကိုတက်လာမယ်ဆိုရင်ကျွန်တော်တို့ဟိုတိဆောက်ထားတဲ့နားလည်မှုတွေဘာပဲပြောပြောငကိုလိုဆက်ပြီးတော့မြင်ဖို့မမြင်ဖို့ဆိုတော့ဒေတာဘောတော့ဟိုခုလောက်တော့မဒေတာဘူးပေါ့နော်အဲ့ခါကျရင်နှုတ်နှစ်ဖက်ပြန်လန်းတိတိဆက်ဆံပြီးတော့နားလည်မှုယုံကြည်မှုတွေထပ်ပြီးတော့အသက်တပန်
သမရအိုဘားမားထပ်မံအနိုင်ရရှိမှုကြောင့်မြန်မာနိုင်ငံရဲ့နိုင်ငံရေးအတွက်လည်းအထောက်အပံ့ဖြစ်နိုင်တယ်လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကဝါရင်သတင်းစာဆရာကြီးဦးဝင်းတင်ကတုံ့တက်ပါတယ
်။အိုဘားမားဆိုတာဒုတိယချင်းပြန်ပြီးတော့ယူကော့ဘူနိုင်လိမ့်တယ်။နိုင်တဲ့နေရာမှာလည်းတော်တော်လေးကောင်းမွန်နိုင်တယ်ဆိုတဲ့အခါကျတော့ကျွန်တော်ထင်တယ်ကျွန်တော်ဘာမှပြည့်ရဲ့နိုင်ငံရေးကိစ္စတွေပြောင်းလဲကိစ္စတွေမှာလည်းအများကြီးအထောက်အပံ့ဖြစ်မယ်လို့ကျွန်တော်အဲ့လိုထင်ပါတယ်။
လက်ရှိမြန်မာနိုင်ငံမှာဆောင်ရွက်နေတဲ့အပြောင်းအလဲတွေလမ်းလွဲမသွားရေးဒီမိုကရေစီစနစ်ခိုင်မာရေးအတွက်နောက်ထပ်တွန်းအားပေးနိုင်ဖို့ကိုလည်းဦးဝင်းတင်ကမျှော်လင့်ပါတယ
်။မစ္စတာအိုဘားမားရူနီနဲ့လက်ရှိပေါ်ရဘာပဲပြောပြောဒီအာနာရှင်ကြီးရဲ့အတွင်းကြံနေတဲ့အမွေခံပြီးလုပ်နေရတဲ့ဒီဆိုးရွားကိုလည်းဒီလမ်းကြောင်းကိုဆက်ပြီးတော့ဖြောင်းဖြူလျှောက်ဖို့နော်တွန်းရင်းဆုတ်ချင်းဟလာကိုချင်းချော်ချင်းမရှိအောင်လုပ်ဖို့ဆိုတာကိုသူတို့အများကြီးကူညီထင်းမနိုင်မယ်လို့ကျွန်တော်ထင်ကြနိုင်မယ်လို့ကျွန်တော်ယူဆပါတယ်။နောက်တစ်ခုကတမုတ်စီကိုဒီအစိုးရပဲလုပ်နိုင်မယ်လို့ဆိုတာကျွန်တော်မယုံကြည်ပါဘူးနော်တမုတ်စီလုပ်နိုင်မယ်ပြောင်းလဲဖို့ကိစ္စအောင်မြင်ဖို့ဆိုရင်တိုင်းသားရာစုတွေလက်နက်ကင်ရာစုတွေအဲ့ဒါနိုင်ငံရေးရာစုတွေတော့ကျောင်းသားလူငယ်စသည့်အဖွဲ့အစည်းတွေဒါလေးအများကြီးရှိပါတယ်ဒီအဖွဲ့အစည်းတွေအားလုံးရဲ့ပေါ့နိုင်ငံရာစုတွေအားလုံးရဲ့အင်အားတွေတိုးမြင့်အောင်လှုပ်ဆောင်ရေးတိုးမြင့်အောင်စွမ်းဆောင်ရေးတိုးမြင့်အောင်လဲကူညီပါအဲ့လိုကူညီပြီးတော့ဒီအစိုးရကိုလည်းနိုင်အောင်လာကြမှာပြီးတော့ထင်းပြောင်းပြီးတော့နောက်ကျောင်းပြန်မလှည့်အောင်လို့ဟလာတိတ်ချော်မသွားအောင်တို့ချင်းအဖြစ်ကျွန်တော်ထင်တယ်ဗမာပြည်ရဲ့နိုင်ငံကြီးဖြစ်ပေါ်တူတက်မှုတွေမစ္စတာအိုဘားမားအစိုးရတဲ့အနေနဲ့အများကြီးကူညီပေးနိုင်မယ်လို့ထောက်ပံ့ပေးနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ယုံကြည်ပါတယ်လို့ပြောချင်ပါတယ်
မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံတဲ့မူဝါဒကိုကျင့်သုံးတဲ့အိုဘားမားအစိုးရအနေနဲ့ဒုတိယသမ္မတသက်တမ်းကာလမှာမြန်မာနိုင်ငံအတွက်လိုအပ်နေတဲ့ကိစ္စတွေမှာပို့ပြီးတော့အာရုံစိုက်အကူအညီပေးဖို့မျှော်လင့်သူကတော့မြန်မာနိုင်ငံရေးကမ္ဘာနိုင်ငံရေးကိုစိတ်ဝင်စားသူကိုအောင်ထွန်းဦးဖြစ်ပါတယ်
။ဒီတကယ်တမ်းပို့ပြီးတော့ဖြစ်တင်တာတော့မြန်မာနိုင်ငံမှာတကယ်ဒီမိုကရေစီစနစ်ကိုတကယ်ပေါ်လေနောက်ပြန်မလဲအောင်တိတိကျကျပြောင်းလဲဖြစ်တဲ့ဟာမျိုးပေါ့လေခိုင်ခိုင်မာမာဖြစ်အောင်သူ့အနေနဲ့ပို့ပြီးတော့အတော့အားပေးသွားပြီးတော့နောက်အဓိကတော့ဒီနောက်ကျကျန်နေခဲ့တဲ့ဒီအရေးကြီးတဲ့စီးပွားရေးပညာရေးလူမှုရေး ချမ်းမာရေးပေါ့အဲ့ဒီလိုကဏ္ဍတွေမှာပို့ပြီးတော့အမေရိကန်နိုင်ငံအနေနဲ့ကပေါ့လေဦးဆောင်ပြီးတော့ပေါ့လေချားနိုင်ငံအနေနဲ့အတူတူစတဲ့နိုင်ငံတွေမြန်မာနိုင်ငံကိုကူညီတွေပို့ပြီးတော့ပေးနိုင်လိမ့်မယ်လို့ကျွန်တော်တို့အလိုမျိုးလင်းပါတယ
်စီးပွားရေးလုပ်ငန်းရှင်လည်းဖြစ်မြန်မာနိုင်ငံတောင်သူတဲ့သမားအသင်းဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်တာဆိုးထွန်းကတော့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေပို့ပြီးတော့လှုပ်လာကြဖို့အတွက်အိုဘားမားအစိုးရအနေနဲ့တွန်းအားပေးဖို့လိုလားပါတယ
်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုအပိုင်းရောနောက်တစ်ပိုင်းအကြတော့ကျွန်တော်တို့အကူအညီပေးတဲ့ဟာပဲနော် USAID ကအကူအညီပေးတဲ့ဟာမျိုးလေကျွန်တော်တို့ပြည်နယ်ရင်းလေယာဉ်ဆက်ပျိုးရေးနဲ့ကဏ္ဍနဲ့ကျိုးတဲ့ကြာခွန်ပြိုးရေးကိုပို့ပြီးတော့ဦးစားပေးဆောင်ရွက်နိုင်မယ်ကျွန်တော်တို့အနေနဲ့မျှော်လင့်ပါတယ်။
ဆိုအဲ့လိုမျော်လင့်တဲ့နေရာမှာပေါ့လေဆစောပြောသူဒီလဲရရစိုက်ပြောရေးကဏ္ဍနောက်တစ်ခါဒီကျေးလက်ဒေတာဖွံ့ဖြိုးရေးဘိုင်းနေမှာတကယ်ပဲဒီအောက်ခြေလူတန်းစားတွေအောက်ခြေပြည်သူတွေအတွက်ထိရောက်တဲ့အကူအညီပေးမှုတွေဖြစ်အောင်ကဒီအမေရိကန်အစိုးရအနေနဲ့ကူညီမယ်ဆိုရင်ဘာတွေလုပ်ကူညီသင့်တယ်လို့ရောအကြံပြုချင်ပါလဲရှင
့်တကယ်ကျေးလက်ချီဆင်းပြီးတော့မှကျွန်တော်တို့ကျေးလက်မှာရှိတဲ့လူတွေလက်သမားတွေသက်ဆိုင်ရာလူတွေထိတွေ့ပြီးတော့မှသူတို့ရဲ့ဘာတွေလိုအပ်တဲ့ဟာတွေကိုပေါ်ထုတ်ပြီးတော့မှကူညီပေးရင်တော့ပိုပြီးထိရောက်မယ်ထင်တာပေါ့နော်လက်ရှိနေတာလာရလူအများစုအားနေပြီးတော့သွားရလူကြီးနဲ့တွေ့တယ်အပေါ်ပိုင်းမှာလက်တွေ့အောက်ခြေထိရောက်တဲ့လူတော့နေရာကြီးရလို့ကျွန်တော်တို့ထင်ပါတယ
်။သမရဦးသိန်းစိန်အစိုးရရဲ့ဆောင်ရွက်ချက်တွေကြောင့်အိုဘားမားအစိုးရလက်ထက်မှာမြန်မာနိုင်ငံနဲ့ဖြတ်တောက်ထားတဲ့အမေရိကန်ရဲ့တန်တမန်အဆက်အသွယ်တွေကိုပြန်လည်ဆက်ခဲ့တဲ့အပြင်ပိတ်ဆို့တန်ခတ်မှုတွေကိုလည်းဖယ်ရှားပေးခဲ့ပါတယ်။မြန်မာနိုင်ငံအပေါ်ထားတဲ့အမေရိကန်အစိုးရရဲ့သဘောထားပြောင်းလဲလာမှုနောက်ဆက်တွဲအဖြစ်နဲ့မြန်မာအစိုးရအပေါ်ကမ္ဘာနိုင်ငံတော်တော်များများကလည်းပြည်လဲအဆက်အဆံလှုပ်လာရုံမကမြန်မာနိုင်ငံထဲမှာယင်းဤမြုပ်နှံမှုလှုပ်ဖို့အထီးကိုပါဆောင်ရွက်လာကြတာဖြစ်ပါတယ်ရှင်။